မြန်မာပြည်သူတွေပေါ်မှာဆိုးရွားတဲ့ကြမ်းဖက်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေနဲ့ယူကရိန်းပေါ်မှာကြမ်းဖက်မှုတွေကျူးလွန်နေတဲ့ရုရှားကိုထောက်ပံ့သူတွေပေါ်မှာပြည်တွင်းဆိုးရွားကတန်းခတ်တိတ်ဆိတ်မှုတွေထပ်ချလိုက်တဲ့ပေါ်မှာအားပြီးထောက်ခံတဲ့အကြောင်းမြန်မာနိုင်ငံဆိုင်ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ရုရှားသမ္မတပူတင်ရဲ့စစ်ရန်နေရာစီကိုစီးဆင်းနိုင်တဲ့ဝင်ငွေတွေကိုပြစ်မှတ်ထားပြီးတော့တန်းခတ်မှုတွေအပြင်သမ္မတပူတင်နဲ့နေဆက်တဲ့စစ်ဘုတ်ချုပ်တွေရုရှားနဲ့မြန်မာလက်နက်ပွဲစားတွေကိုပြည်တွင်းဆိုးရွားကပြစ်မှတ်ထားပြီးတော့တန်းခတ်တဲ့အကြောင်းဇွန်လ16ရက်နေ့ကြာတာပြင်းတော့ကညာကြပါမြန်မာလီဒတ်တွေလည်းအစိပ်ပိုင်းတွေပံ့ပိုးရောင်းချနေတဲ့အဖွဲ့အစည်းတွေပေါ်မှာပြည်တွင်းဆိုးရွားကတန်းဖက်မှုအတိတ်တွေချမှတ်ခဲ့ပါဒီလိုတန်းဖက်လိုက်တဲ့အတွက်ရုရှားရဲ့လေကြောင်းဆိုင်ရာလက်နက်ပစ္စည်းတွေကိုအကြီးအကျယ်အားထားနေရတဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားရရောက်သလိုစစ်လက်နက်ပစ္စည်းတွေရောင်းချရတာကလည်းပူတင်အကျိုးမြတ်ရနေတာကိုလည်းဖြတ်တောက်လိုက်ရရောက်မယ်ဆိုပြီးတော့ပြည်တွင်းဆိုးရွားရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါလိမ့်မြန်မာရဲ့တာပြည်သူတွေကိုပြစ်မှတ်ထားပြီးတော့မြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာအပါအဝင်ကျေပြတ်နဲ့ရဲစဲကြမ်းကြုတ်မှုတွေကိုစနစ်တကျကျူးလွန်နေတဲ့အကြောင်းနိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ Amnesty International ရဲ့အစီရင်ခံစာထုတ်ပြန်ပြီးတော့မကြောက်ကြပါဘူး။ဒီလိုပြည်တွင်းဆိုးရွားကတန်းခတ်ပိတ်ဆို့မှုအစ်တွေကိုချမှတ်လိုက်တာဖြစ်ပါသည်။အခုတန်းခတ်ပိတ်ဆို့ခံရတဲ့မြန်မာကုမ္ပဏီတွေကတော့ Syntex Trade Company Limited, Myanmar New Era Trading Company Limited နဲ့ Sky Aviator Company Limited တို့ဖြစ်ကြပါရဲ့ရှင်။